တကယ်တည်းနိုင်ငံကို900ကျော်ခေးတန်တော်ရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒေးကရိုဟင်ဂျာဒုက္ခသည်ရဲ့လိုအပ်ချက်တွေနဲ့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အထောက်အကူပေးနိုင်မှာတွေကိုဆွေးနွေးဖို့ရှိနေပါတယ်
။ I came to Bangladesh because this is such a priority partner country for UNHCR and the Rohingya situation such a priority.
ဘင်္ဂလားဒေ့ရှ်က UNHCR ရဲ့အဓိကမိဖက်နိုင်ငံဖြစ်တယ်လို့ရိုဟင်ဂျာရဲ့အခြေအနေကလည်းဦးစားပေးရမယ်ကြံစည်ဖြစ်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုရောက်လာတာဖြစ်ကြောင်း Mr. Grande ကပြောပါတယ်။ဒါအပြင်ယူကရိန်းရဲ့ကပ်ဆိုက်နေတဲ့အရေးပေါ်အခြေအနေကိုကမ္ဘာကအာရုံစိုက်နေတယ်လို့ကမ္ဘာပေါ်ကတခြားအရေးကြီးအခြေအနေတွေကိုလည်းမေ့မထားတယ်ဘူးလို့ပြောပါတယ်။2018ရခိုင်ပြည်နယ်နဲ့စစ်တပ်ရဲ့နေနေရှင်းလင်းမှုနောက်ပိုင်းရိုဟင်ဂျာမွတ်စလင်9000ကျော် Indian Bangladesh တို့ထွက်ပြေးခေါလုံလာဖြစ်ပြီးအခုချိန်မှာဘင်္ဂလားဒေ့ရှ်ကဒီဒုက္ခတွေကိုသိန်းကိုကျော်လက်ခံထားတာပါ။ရုံးကြဆရဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့သူတို့ကိုစစ်စစ်ပြီးပြန်လက်ခံမယ်လို့ပြောပေမဲ့အခုဒီအကောင့်ထဲမှာပေါ်နိုင်သေးပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရကရုံးကြဒုက္ခသည်တွေကိုနိုင်ငံတကာအကူအညီနဲ့ဆယ်စုနှစ်နဲ့ချီလက်ခံထားတာဖြစ်ပါတယ်။ကွန်ဖက်စကဒုက္ခသည်စခန်းနဲ့ဒါဆချန်ကျွန်းကရုံးကြတွေသူတို့နေထိုင်ရာဝန်းကျင်ကနိုင်ငံသားဘင်္ဂလားဒေ့ရှ်၅ဒိန်ပေါင်းစုစုပေါင်း 1.4 တန်ကိုအကူအညီတွေပေးနေတာဖြစ်ပါတယ်။